ပိဖြူရောင်းဝယ်ပေါက်ကားမှုနဲ့မလေးရှားနိုင်ငံသားတဦးကိုစင်ကာပူနိုင်ငံတရားဝန်ချုပ်ကတောက်ချနေကဗီဒီယိုကတဆင့်တည်တံချမှတ်လိုက်ပါတယ်။အဲ့ဒီမလေးမျိုးသားဟာ2011ခုနှစ်တုန်းကပိဖြူရောင်းဝယ်မှုနဲ့တရားရင်ဆိုင်နေခဲ့ရတာပါ။ကိုရိုနာကာယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တာကြောင့် Zoom Video Application ကိုအသုံးပြုပြီးကြားနာစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ပြုမှုထင်ရှားတဲ့အတွက်အသက်38နှစ်ရှိတဲ့ပူနီတန်ဂန္နာဆန်ကိုကျိုးမိတ်တည်တံချမှတ်လိုက်တာဖြစ်ကြောင်းနဲ့ဆိုရရှိတွေနဲ့ထောင်ထဲကတရားခံတို့ကလည်းတနီယာစီကနေတရားရုံးဆုံးဖြတ်ချက်ကိုကြားနာခဲ့ရကြောင်းတရားခံရှေ့တွေပီတာဖာနန်ဒိုကပြောပါတယ်။လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ Human Rights Watch ကတော့တည်တံစီရင်တာကိုနိုင်ကရက်ဆက်ပြီးလူမဆိုင်ရတဲ့အထက် Zoom Video Application ကတစဉ်အခုလိုတည်တံချမှတ်တာကပိုပြီးရက်ဆက်တယ်လို့ဖြစ်နေတယ်လို့ပြောပြီးတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြစ်တင်ရှုတ်ချလိုက်ပါတယ်။အခုလိုတရားဝင်ရှိမှမဟုတ်ပဲအဝေးကနေတည်တံချမှတ်တာဟာစင်ကာပူနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ပြီးဒီလအစောပိုင်းကလည်းနိုင်ဂျီးရီးယားနိုင်ငံမှာဗီဒီယိုကားတစ်စီးစင်ကြက်ချတာတွေအပါအဝင်တခြားဗီဒီယို apps တွေအသုံးပြုပြီးစင်ကြက်ချခဲ့တာကြောင့်လူခွေရဲ့ဖွဲ့တွေကပြစ်တင်ရှုတ်ချထားခဲ့ပါတယ်ခင်ဗျ။ကျတော့ပြည်နယ်မြန်မာပြည်နောက်ဆွေရသတင်းတွေကိုနားဆင်ပြီးမှာတော့တရင်လှော်ရင်းနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။